အခြေတင်ဖြစ်စရာတွေကြုံနေရတဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်ရေးပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီမှဒီကနေ့ပဲအစိုးရတင်သွင်းခဲ့ပြီးမကြာခင်ပြည်သူ့လွတ်တော်မှဆုံးဖြတ်အတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။တက်ကြွအလို့ရှာသူတွေသတင်းမီဒီယာတွေမကြာခဏအရေးယူခံရတဲ့ပုံမှန်66ကားကြီးအပါအဝင်ဆက်သွယ်ရေးဥပဒေမှာပါဝင်တဲ့ပုံမှန်တွေကိုပြင်ဆင်ရေးအမျိုးသားလွတ်တော်မှအတည်ပြုခဲ့ပြီးတဲ့နောက်ပြည်သူ့လွတ်တော်မှဆက်လက်ဆွေးနွေးနေကြတာပါ။မဆုမုံကအသေးစိတ်ပြောပြထားပါတယ်။
ဟုတ်ပါတယ်အမျိုးသားလွတ်တော်မှာဒီလာဇန်းကမဲခွဲဆုံးဖြတ်အတည်ပြုခဲ့တဲ့ဆက်သွယ်ရေးဥပဒေပြင်ဆင်သည့်ဥပဒေချမ်းကိုပြည်သူ့လွတ်တော်မှာပြီးခဲ့တဲ့သတင်းပတ်ထဲဖတ်ကြားတင်သွင်းခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ပြည်သူ့လွတ်တော်ဥပဒေချမ်းကော်မတီမှာနောက်ထပ်ပြင်ဆင်ချက်တွေနဲ့တင်သွင်းလိုက်တာပါပြည်သူ့လွတ်တော်ဥပဒေချမ်းကော်မတီကိုတင်သွင်းတဲ့ပြင်ဆင်ချက်ထဲမှာတော့ဆက်သွယ်ရေးဥပဒေပုံမှန်နဲ့ပြည်ထောင်ပေးတာတွေကိုလျှော့ပေါ်ရေးထည့်သွင်းထားတဲ့အကြောင်းဒီကနေ့လွတ်တော်မှာအဆိုတင်သွင်းခဲ့သူကိုယ်စားလှယ်10ဦးထဲမှာပါဝင်ခဲ့တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်းက VOA မြန်မာပိုင်းကိုပြောပြပါတယ်
ကျွန်တော်တို့ကတော့2မျိုးခွဲလိုက်တာပေါ့နော်တွတ်တော်တော့မရောက်သေးဘူးညကျွန်တော်တို့အစိုးတင်တဲ့လူတွေက60ယောက်ကားကြီးရဲ့ခါခွေးရဲ့ကားငယ်ရေကိုတော့3မြစ်တိဒီကားကြီးကိုတော့2မြစ်တိဆိုပြီးတော့ကျွန်တော်တို့ဒီနေ့ပြင်ဆင်ချက်အစိုးတင်နေတယ်ပေါ့ဗျာနော်2မြစ်တိဆိုတော့ကျွန်တော်အမှတ်ခံရရတန်ငွေရ10သိန်းပေါ့နော်အဲ့ဒါကိုကန့်တပ်ပေးလိုက်ပါတယ်ဒါပေမဲ့အဲ့ဒါအတိမဖြစ်သေးဘူးနော်ကျွန်တော်တွတ်တော်မှာမဲခွဲရအောင်ပါ
ဆက်သွယ်ရေးဥပဒေပြင်ဆင်သည့်ဥပဒေချမ်းထဲမှာဆက်သွယ်ရေးဥပဒေပုံမှန်66ခါကြီးခါခွေးနဲ့ခါကြီးပါပြင်မှုတွေကိုပြင်မှုဆိုင်ရာကျင့်ထုံးဥပဒေအရအာမခံပေးနိုင်တဲ့ပုံမှန်တွေအဖြစ်သတ်မှတ်ပြီးအဓိကပြင်မှုပြည်ထောင်လျှော့ချပြီးအာမခံပေးနိုင်တဲ့အမှုထိဖြစ်အောင်တင်သွင်းခဲ့တယ်လို့သူ့အဆိုကိုပြည်သူ့လွတ်တော်အမတ်ဦးဖေးတန်းကပြောပြပါတယ
်ကျွန်တော်အပါအဝင်ပေါ့နော်လူ10ယောက်လောက်ကအဲဒီပဲသဘောတူညှိနှိုင်းပြီးတော့ပေါ့နော်ကျွန်တော်တို့ဒါမျိုးလူချင်းနဲ့ဆိုပြီးတော့အဲဒီဥပဒေချမ်းကော်မတီမှာပဲကျွန်တော်ညှိနှိုင်းပြီးတော့ပြင်ဆင်လိုက်တာပါအဲဒီအဓိကတော့ကျွန်တော်ကနှစ်မြင့်ချက်မှာပူတဲ့ပြည်တံဖြစ်စီရင်လေဒီအများအားဖြင့်ဒီနေ့ခေတ်စားနေ60ယောက်ကားကြီးကိုတော့ကျွန်တော်နှစ်မြင့်ချီပဲလို့အဲလူကျွန်တော်တို့ဘက်ကဥပဒေကြမ်းကော်မတီနဲ့အဲကွဲလွဲတယ်ဆိုပြီးတော့ကျွန်တော်ဘက်ကဒီလိုတင်လိုက်တာပေါ့အဲဟိုလွတ်တော်တဲ့ရောက်တော့ဥပဒေကြမ်းကော်မတီရဲ့အဲ3နှစ်အောက်ကြီးပြည်တံဆိုတာနဲ့ကျွန်တော်တို့နှစ်မြင့်ချက်မပူတော့ပြည်တံဆိုတာကိုအဲ့မှာလွတ်တော်ထဲမှာမဲခွဲပြီးတော့ကျွန်တော်အတူပြုရမှာပါအခုကျွန်တော်တို့ကအစိုးပြုလို့ရှိပါသေးတယ
်ဒီသတင်းပတ်ထဲမှာတော့လွတ်တော်ဥပဒေကြမ်းကော်မတီကိုတင်သွင်းလာတဲ့အစိုးရပြင်ဆင်ချက်တွေနဲ့ပတ်သက်လို့ပြည်သူ့လွတ်တော်မှာဆွေးနွေးပြီးတော့မဲခွဲအတည်ပြုမှာဖြစ်တယ်လို့လည်းဥဖေတန်းကပြောပြပါတယ
်ဒီပတ်သက်မှာဖြစ်မယ်ထင်ပါတယ်ဒီ60ယောက်ကားကြီးကိုတို့ကတော်တော်ကိုအခုဒီရင်လုံးရောအဲတော့ကျွန်တော်တို့ကဒီအပတ်လောက်မှာဖြစ်နိုင်ပါတယ်ဗျတကယ်လို့ကျွန်တော်တို့ကဒီမှာအကြည့်ကျူးလိုက်တဲ့အခါမှာမြူတာလွတ်တော်နဲ့ကွဲလဲတာတွေဖြစ်လာမယ်အဲကြောင့်မြူတာလွတ်တော်ကိုတစ်ခေါက်ပြန်သွားရအောင်ပါဗျာဥရံပူပေါင်းကော်မတီမှာဆက်ညှိအောင်ပါပေါ့
အခုလွှတ်တော်နှစ်ရက်မှာဆွေးနွေးနေကြတဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်သည့်ဥပဒေချမ်းထဲမှာတော့အရက်ဖက်ဖွဲ့စည်းတဲ့အဆိုပြုထားတဲ့အကြံပြုချက်တွေမပါဝင်ဘူးလို့66ကားကြီးဖြတ်သိမ်းရေးဥဆောင်လှုပ်ရှားသူတွေကပြောပါတယ်ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီနဲ့66ကားကြီးဖြတ်သိမ်းရေးလှုပ်ရှားနေတဲ့အရက်ဖက်ဖွဲ့စည်းတွေတွေ့ဆုံဆွေးနွေးခဲ့တဲ့အခြေအနေကိုတော့ကိုဆောင်ခါကအခုလိုပြောပြပါတယ
်ကျွန်တော်တို့အဲ့ဒီပြည်သူ့လွှတ်တော်ရောက်တဲ့အချိန်မှာလည်းကျွန်တော်တို့ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီနဲ့ဆွေးနွေးတယ်ဒါပေမဲ့ဆွေးနွေးတာကအဆင်မပြေခဲ့ပါဘူးเนาะကျွန်တော်တို့တောင်းတဲ့ချက်တွေနဲ့ပတ်သက်ပြီးတော့ဘာမှယတိတဲ့မပြောနိုင်ဘူးဒီလိုပကနေပြီးတော့အဲ့လိုမျိုးအကောင်းဆုံးဖြစ်အောင်တော့ဒီလိုလုပ်မယ်လို့ပြောတယ်တို့တော့ဥပဒေကော်မတီရဲ့အချိန်ကဏ္ဍထွက်လာတဲ့အခါမှာမြေသားလွတ်တော်ရအပြင်ပြင်ပြီးတော့ပြင်ဆင်ဒီပြည်ပြည်ပို့လာတဲ့အချက်တွေကဘာမှတွေ့ဘူးပြင်တာမရှိဘူးနဲ့ပြစ်တံဟုတ်ပဲဆိုတော့ပြောတယ်အာမခံရအောင်လို့၃နှစ်အောက်ဆိုပြီးတော့ပြင်တာပဲရှိရပါတော့ဆိုတော့၃နှစ်အောက်ဆိုတဲ့ဟာကလည်းဆိုတော့ပြောတယ်၃နှစ်နဲ့၁၇လတော်တော်ထိချလို့ရတဲ့အချိန်တွေဖြစ်တာဟုတ်ဆိုတော့အဲ့ဘာမှမထူးလို့ပဲထင်တယ်အခုကျတော့ဒီအာမခံတော့ဟိုရသွားလိမ့်မယ်ပေါ့သူတို့ဆိုတော့ပြောတယ်ကျွန်တော်မြေရန်ကွန်ဆန်ဖြစ်တဲ့ဒီအတည်ပြုမှုကိုအတိတ်ပဲဖွင့်လို့ဖွင့်လို့ထားတဲ့နေရာမှာတိကျရှင်းလင်းမှုမရှိဘူးပြီးတော့ရာဇကက်ကြီးရဲ့မှာပါတဲ့ပုံမှန်လေးကူကူကိုလည်းရှင်းလင်းဖွင့်လို့ထားတာမရှိတဲ့အတွက်ဒီဟာကဒီတိုင်းပဲအမှုတွေကဆက်တိုးနေဦးမယ်လို့ကျွန်တော်တော့ထင်နေတာ
အခုချိန်ကြီးဆိုရင်တော့ NLD ရသားဆိုရလက်ထက်ဆက်သွယ်ဥပဒေပုံမှန်66ခါကြီးနဲ့တရားစွဲဆိုမှုက85မှုအထိရှိသွားပြီဖြစ်တယ်လို့ကိုဆောင်ခါကပြောပြပါတယ
်ဟိုသူပြင်ဆင်ထားတဲ့တစ်ခုချက်တွေကတော့တကယ်ကောင်းပါဆက်မှာကဓာတ်လူကနေပြီးတော့တရားစွဲလို့မရအောင်ဒါဆက်တိုးတဲ့ဟာကြီးပါလေအဲသူတို့ဒီနေ့ကကျွန်တော်တို့ဒီဆက်လက်ဥပဒေချမ်းတည်တည်နောက်ဖွဲ့ရနေပြီးတော့နောက်ဆုံးဒီထုတ်ပြန်ချက်လုပ်လိုက်တာကဒီနေ့ဆိုရင်ကိုယ်ပဲဒီဥပဒေနဲ့တရားအစွဲခံထားရတဲ့အမှုပေါ်ချစ်ဆင်နေမှမရှိလာဘူးပေါ့နော်သူတို့အဲ့လိုများနေရတဲ့အကြောင်းရင်းကိုသူတို့ကဒီတည်ပြင်မှုမကြိုးစားဘဲနဲ့အခြားအကြောင်းအရာတွေကိုပဲသူတို့ကဟိုဒီကျွန်တော်ပြောရရင်ဒီအပေါ်ရန်ကျင့်ဆင်မှုကိုကျွန်တော်ကတွေ့ရတယ်ပေါ့
ဒီမိုကရေစီစံနှုန်းအနေနဲ့နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတယ်ဆိုပြီး66ကားကြီးလုံးဝဖြတ်သိမ်းမှုအပါအဝင်ဆက်သွယ်ရေးဥပဒေကိုပြင်ဆင်ပေးဖို့တက်ကြွလှုပ်ရှားသူတွေဘက်ကအစိုးရဘိုင်းနဲ့ရောလွှတ်တော်နှစ်ရက်စလုံးနဲ့ပါတွေ့ဆုံဆွေးနွေးပြီးအကြံပြုချက်တွေပေးပို့ထားတာဖြစ်ပါတယ်ရှင်